ကျန်းမျိုးသားစီယုံကျန်းယူတက်မှာတုံးနေမြေညောင်လေးပင်ခရိုင်မုံမျိုးနယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းအားလုံးကိုကျန်းမျိုးသားလူမျိုးရေးတပ်မတော်ကျန်းနယ်လေးနဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်တွေကစပြီးအပြင်းထန်တိုက်ခိုက်နေတာပါဒီစစ်မှားလာ၄ရက်နေ့ညနေ9:00အခွဲအချိန်မှာတော့မုံမျိုးနယ်ထဲကစစ်ကောင်စီရဲ့စခန်းအားလုံးကိုသိမ်းပိုက်နိုင်ခဲ့ပြီဆိုပြီးကျန်း ေးပါတဲ့နေရာတွေဖြစ်တယ်လို့လည်းကရင်အမျိုးသားအစည်းအရုံးကပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးကပြောပါတယ်
။ဟုတ်ကဲ့အတိဥစ္စာပေါ့နော်ကျွန်တော်တို့ target ထားတဲ့စခန်းပေါ့နော် six ခန်းပါပဲ။ခန်းနဲ့ရဲလို့ဆိုရေးဟိုဂိတ်တွေပေါ့နော်။အာစည်ရေးမဟာဒီဟာရပြောမယ်ဆိုရင်တော့ကျွန်တော်ကမန်ရတော့ဖက်တယ်။သို့တော့မုံမြင့်နယ်ကတော့ဟိုနေပြည်တော်နဲ့တော်တော်နီးသွားတဲ့အခြေအနေတော့ရှိတယ်ဆိုတာကပြောလို့ရတယ်နော်။အာနောက်တစ်ခုကဒီဘက်ဆိုင်းနေမှာနေဇက်ဘက်ကိုသူ့ရဲ့တက်ပြီးဖြန့်ခွဲတဲ့နေရာမှာတိကျလမ်းကြောင်းလည်းဖြစ်တာပေါ့နော်အဲအဲ့ဒါတော့အဲ့လောက်တော့ဟိုသူ့အတွက်အရေးပါတယ်လို့ကျွန်တော်တို့ပြောလို့ရတယ်ကျွန်တော်တို့အတွက်လည်းအချိန်နဲ့ကုရတာတွေကိုဟောတာပေါ့နော်ဒီဟိုကျွန်တော်တို့ရဲ့ငယ်မြေတွေကိုလာပြီးစုံမိုးတဲ့လမ်းကြောင်းတစ်ခုဖြစ်တယ်လို့ကျွန်တော်မှတ်ရှိတယ်အတွက်ပေါ့နော်ဒါအရေးကြီးတယ်လို့လည်းပြောလို့ရပါတယ
်စစ်ကောင်စီတပ်ရဲ့ခမရ599ခမရ593မုံမြို့မရဲစခန်းနဲ့တရားထိတ်ဂိတ်စခန်းတွေကိုကရင်မျိုးသားလူမျိုးရေးတက်မတော် KNL နဲ့တော်လန်ရေးပူးပေါင်းတက်ဖွဲ့တွေကဒီဇင်ဘာလ4ရက်နေ့ညနေ 9:00 ခွဲအချိန်မှာတိမ့်ပိုက်နိုင်ခဲ့ကြောင်းကြေညာခဲ့တာပါပူးပေါင်းတက်ဖွဲ့တွေနဲ့အတူအင်အား 1,500 လောက်နဲ့နေမြေရှင်းလင်းရေးကိုစတင်လုပ်နေပြီလို့လည်း KNU ကပြောပါတယ်အခုဆိုရင် KNU တက်မဟာ9ခုရှိတဲ့အနေနဲ့တက်မဟာ4ခုလောက်မှာစစ်ကောင်စီရဲ့ရန်နရားတွေလဲပတ်လို့မရအောင်လှုပ်ထားနိုင်ပြီလို့လဲ KNU ကပြောပါတယ်လက်တလောမှာတော့မြို့သိမ်းတိုက်ပွဲတွေမလုပ်နိုင်သေးတယ်လို့စစ်ခန်းတွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်တာတွေဆက်လုပ်သွားမယ်လို့လဲပြောပါတယ
်စစ်ကောင်စီရဲ့အဓိကကျွန်တော်တို့ဒီလူလူနဲ့ကျွန်တော်တို့အဓိကဒုက္ခပြည်တဲ့စစ်ခန်းတွေကိုတော့ကျွန်တော်တို့ target ထားရစရာတော့ကျွန်တော်တို့ပြောလို့ရပါတယ်ကျွန်တော်ရန်နရားရစ်တည်လို့မရတော့တော့အခြေအနေပါတော့ကျွန်တော်ကစနေရဲ့တမန်ဟာရဲ့တမန်ပြည်ရဲ့တမ6ရဲ့ဆိုတဲ့အမြင်ကားမျိုးတော့အများဆုံးပြတ်တယ်ကျန်တဲ့တမမလည်းပဲအနေငယ်ရှိနေပါတယ
်မုံမြို့နယ်အတွင်းကစစ်ခန်းတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်စဉ်အတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုအကြိမ်20ထက်မနည်းလုပ်ခဲ့ကြောင်းဒေသခံတွေကပြောပါတယ်အဲ့ဒီဒေသနဲ့ကော့ဂရိတ်မြို့နယ်တောင်ပိုင်းမှာတော့စစ်ဘေးကြောင့်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါစစ်ဘေးရှောင်ဥယျာဉ်ကတော့ပိုပြီးတော့တိုးများလာနေပါတယ်ရှင်